တောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဒီကနေ့သမိုင်းဝင်တွေ့ဆုံပြီးနှစ်နိုင်ငံကြားမှာတရားဝင်စစ်ရဲဆဲရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားနိုင်ငံဘက်ကမှကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတက်လာတဲ့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကိုတောင်ကိုရီးယားသမ္မတကနေဆက်မြင့်တစ်ဖက်ကနေလက်ဆွဲကြိုဆိုနှုတ်ဆက်ခဲ့ပါတယ်။တမိုင်းဝင်တွေ့ဆုံဆွေးနွေးပွဲအပေါ်နိုင်ငံရေးအကြက်ခတ်တွေကိုရီးယားလူထုတွေရဲ့သဘောထားတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာပထမဆုံးအချိန်အနည်းနဲ့နေဆက်မြင့်ကိုဖြတ်ပြီးစစ်မဲ့ဇုံကတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုဒီကနေ့ရောက်ရှိလာတာမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကြိုဆိုခဲ့ပြီးဘုံပြူတပ်ဖွဲ့ချင်းရင်ကရင်းရင်းရေးကြေဟာကိုတွားရောက်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့လက်ရည်လေးလေးကြိုဆိုမှုအပေါ်အားလုံးကသတိပြုမိလိမ့်မယ်လို့နိုင်ငံရေးအကြက်ကဂျွန်ဒယ်လာရီကပြောပါတယ်
။ Yeah, you see the two of them, the body language was of some chemistry there.
လူကမူရကတကယ်ကိုစိတ်ပါလက်ပါရှိပါရဲ့။တူးလည်းတူးဆုပ်ကင်ထားရတယ်။တကယ်ကိုအင်အားအပြည့်နေပါ။အတည့်ရဖို့ကြီးတဲ့တောင်ကိုရီးယားသမ္မတကမင်းရဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့လက်ကိုဆွဲပြီးတလေးတစားနဲ့တန်းတူရည်တူဆက်ဆံတာကိုမြင်ရတဲ့ကိုရီးယားတော်များကဒီပုံကိုကြည့်ပြီးကြင်ူးကြမှာပါ
။ဒီကနေ့တောက်တာနေ့မှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ရဲ့တစ်ဆုံပွဲဟာ1950-53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်သက်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်။ဒါ以外လည်းအတိတ်ကဖြစ်ရသေးကြောင်းဒီလိုတွေ့ဆုံမှုတွေကနေအကောင်းမဲ့စီလုံးဝပြောင်းလဲသွားမယ်လို့မယုံကြည်တဲ့သူတွေရှိနေနိုင်ကြောင်းGallery ကထောက်ပြပါတယ်
I don't think that today's event is really going to rattle people.
ယောက်ကိုရပေါ်တန်မြာကြီးနေသူရဲ့အမြင်တွေဒီနေ့တွေ့ဆုံမှုကြောင့်အမြင်ပြောင်းသွားမယ်လို့မထင်ပါဘူး။ဒါပေမဲ့လည်းအခြေအနေတရားချင်းစီကိုကြည့်ပြီးဆုံးဖြတ်ကြမယ်သူတွေလည်းအများကြီးရှိပါတယ်။ဒီလိုမျိုးအခြေအနေကိုမြင်ရတဲ့မျိုးဆက်တစ်ကိုရရဲ့အနေနဲ့ကတော့ယောက်ကိုရခေါင်းဆောင်ဟာမျောလိုက်ထားရတဲ့ပုံပြီးတော့ပုံမှန်လူတစ်ယောက်လိုမျိုးညင်ကြမှာပါ။
အခုလိုကောင်းဆောင်မဲ့ဦးရဲ့ထိပ်သီးရှင်နေပွဲအကြောင်းတရားရိုက်တက်တာနေတာကိုကြည့်ရတဲ့တောင်ကိုရီးယားကျောင်းသားဟွမ်ဆော့က
ဒီကနမ်မှုတောင်းဆိုင်တဲ့ဘုံမှာတော့အချင်းချင်းချင်းလေးမော်ကြတာကတော့ချင်းလေးဖိုတိုတော့ခုန
ကိုရီးယားထိပ်သီးဆွေးနွေးပွဲကိုကြည့်ပြီးမကြခင်ပြန်လဲပြေလည်ဖို့မျှော်လင့်ပါတယ်ဒီဆွေးနွေးပွဲအတိုင်းတောင်နဲ့မြောက်ကိုရီးယားအကြားမကြခဏတွေ့ဆုံနိုင်ကြလိမ့်မယ်လို့မျှော်လင့်ပါတယ
်လွန်ခဲ့တဲ့ဖေဖော်ဝါရီလကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေပမိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငင်းငင်းကြီးအတွက်တနင်္ဂနွေချမှတ်ထားကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောသလိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းအလုံးရဲ့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံပြည်ရင်းမြို့ကန်တွေကလည်းထိပ်သီးဆွေးနွေးပွဲကနေအချိန်မီတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
ကျွန်တော်တို့ကျင်းရုံးချက်ကုန်ဒုစကင်ကြုံတို့ကဆောဖုန်နမ်
ဆောင်းဆောင်ကင်ကြုံထေတီဆွေးနွေးပွဲအတွက်တောင်ပိုင်းကိုသွားတာတရင်မှာဖတ်ရပါတယ်စနစ်ကြကြရက်ဆိုင်နေရာကနေပြန်ဆနိုင်ခဲ့တဲ့ထေတီဆွေးနွေးပွဲကနေရက်လက်ကောင်းနေထွက်ပေါ်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟာနှစ်နိုင်ငံနယ်စပ်ကြားစစ်မဲ့ဆုံးတမုံကျူရွာမှာမနေ့ပိုင်းနဲ့နေ့လယ်ပိုင်းတွေမှာဆွေးနွေးခဲ့ကြပြီးငင်းငင်းအထိမ်းအမှတ်တင်လဲအတူဆက်ပြုခဲ့ပါတယ်အဲ့နောက်တော့မြောက်နယ်တောင်ကိုရီးယားကြားတရားဝင်စစ်ရဆေးရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ညပိုင်းမှာတော့ညစာစားပွဲတက်ရောက်ပြီးတဲ့နောက်ကိုရီးယားနိုင်ငံရဲ့အတိတ်နဲ့အနာဂတ်အကြောင်းဖော်ပြထားတဲ့ရုပ်ရှင်ဇာတ်လမ်းကိုကြည့်ရှုမှဖြစ်ပြီးထိပ်သီးတွေ့ဆုံပွဲကိုအဆုံးသတ်မှာပါခင်ဗျာ။